နိုဝင်ဘာလ4ရက်ဂျပန်အခြေစိုက်ဒီပလိုမက်သတင်းစာမှာနိုဝင်ဘာ6ရက်နေ့မှာကျင်းပမယ်မြန်မာရွေးကောက်ပွဲနီကလာရာနဲ့အတူဒေါက်ဆန်စုကြည်ဦးဆောင်တဲ့ NLD ပါတီနဲ့အစိုးရအပေါ်ဝေဖန်တာတွေလည်းပေါ်ပေါက်လာခဲ့ပါတယ်။နိုဝင်ဘာလ2ရက်နေ့ကမြန်မာတပ်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်စုကြည်ရဲ့အစိုးရဟာရွေးကောက်ပွဲဆိုင်ရာစီမံခန့်ခွဲမှုမှာအာဏာချုပ်ရင်းချုပ်တွေရှိနေကြောင်းဝေဖန်ပြောဆိုခဲ့ပါတယ်။အင်္ဂါနေ့ကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာပါ။NLD အစိုးရကခန့်အပ်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမဲစရင်မဲပုံးတွေစီစဉ်ဆောင်ရွက်ရမှာအမှားမှားအယွင်းယွင်းတွေဖြစ်ခဲ့ကြောင်းနိုင်ငံအတွင်းလက်ရှိရင်ဆိုင်နေရတဲ့ကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေခြင်းချမှတ်ထားတဲ့အထူးကန့်သတ်ချက်တွေစီမင်းစည်းကမ်းတွေကိုလိုက်နာကြရေးအတွက်ရွေးကောက်ပွဲကော်မရှင်အနေနဲ့ကြိုးပမ်းအထောက်နေရကြောင်းကော်မရှင်အနေနဲ့2020ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့လင်းနှစ်ကျော်အချိန်ရခဲ့ပေမဲ့မဲစာအိတ်တွေမဲပုံးတွေစီမံခန့်ခွဲဆောင်ရွက်ရမှာအနည်းချက်တွေအတော်များများရှိခဲ့ကြောင်းပြီးခဲ့တဲ့2020နဲ့2025ရွေးကောက်ပွဲအတွေ့အကြုံတွေကိုအခြေခံပြီးတော့လာမယ့်2020ရွေးကောက်ပွဲကိုပုံမလွတ်လပ်မျှတအောင်ဆောင်ရွက်တင်ကြောင်းဒါပေမဲ့အရင်ရွေးကောက်ပွဲတွေတုန်းကတွေ့မြင်ခဲ့ရတဲ့အနည်းချုပ်ရင်းချက်တွေကိုအခုမြင်တွေ့နေရကြောင်းအဲ့ဒီချုပ်ရင်းချက်တွေကရွေးကောက်ပွဲရဲ့ပုံရိပ်အပေါ်ရောင်းမြန်အကျိုးသက်ရောက်မှုတွေရှိလာနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရာစုနှစ်တစ်ဝက်ကျော်ဆီယနာရှင်အုပ်ချုပ်ကြီးအောက်ရပ်ခွက်ရတဲ့မြန်မာနိုင်ငံရဲ့တက်မတော်ကရေးဆွဲထားတဲ့2008အခြေခံဥပဒေအရတက်မတော်သား25ရာခိုင်နှုန်းထည့်ထားတဲ့လွှတ်တော်တွေရှိနေပေမဲ့ရွေးကောက်ပွဲလွတ်လပ်မြတ်တမှုမရှိမှကိုတက်မတော်ကစိုးရိမ်နေတာလို့ဆောင်းမကဆိုပါတယ်။ဒီအတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှုသောမတ်အန်ဒရူးကတိုင်းရင်းသားလူမျိုးစုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်မရမှကိုစိုးရိမ်နေတဲ့အကြောင်းမြန်မာတက်မတော်အနေနဲ့ပြည်ထောင်ချက်ကိုလူနီခက်ကစန္ဒစင်သမားတွေကျောင်းသားတွေအပေါ်မှာချမှတ်ခဲ့တဲ့ဥပဒေတွေကိုသုံးပြီးဖြစ်နေမှာကိုစိုးရိမ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့လကရခိုင်ပြည်နယ်အတွင်းတက်မတော်နဲ့အေအေအဖွဲ့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာကိုစတင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားတရားစင်ကျော်ကိုအစိုးရကဖမ်းဆီးခဲ့ပါတယ်။မြန်မာရွေးကောက်ပွဲမှာချုပ်ရင်းချက်တွေရှိနေပေမဲ့နိုဝင်ဘာ6ရက်ရွေးကောက်ပွဲကစီစဉ်ထားတဲ့အတိုင်းကျင်းပမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲဟာစီးလုံးနဲ့တာဝန်ယူတာဝန်ခံတဲ့လူများစုလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့မြန်မာနိုင်ငံအဖြစ်ထိန်းထားမှာဖြစ်တယ်လို့ဒေါက်ဆန်စုကြည်ဟာလည်းလူကြိုက်များစဲဖြစ်နေမှာပါလို့ဆောင်းမကဖော်ပြပါတယ်။နိုဝင်ဘာလ4ရက်ရိုက်တာသတင်းမှာတော့မြန်မာတပ်မတော်အကြီးအကဲရဲ့ရွေးကောက်ပွဲဆိုင်ရာပြောဆိုချက်အပေါ်အစိုးရရဲ့တုံ့ပြန်မှုအကြောင်းဖော်ပြထားတဲ့သတင်းဆောင်းမတစ်ပုဒ်ပါဝင်ခဲ့ပါတယ်။မကြာခင်ကျင်းပတော့မဲ့ရွေးကောက်ပွဲအပေါ်အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာတွေဟာပြည်သူကြားမှာစိုးရိမ်ထိတ်လန့်မှုနဲ့အကြောက်တရားတွေကိုပေါ်ပေါက်လာစေတယ်လို့မြန်မာနိုင်ငံသမ္မတရုံးကတုံ့ပြန်လိုက်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးအစိုးရအနေနဲ့လက်မခံနိုင်တဲ့အမှားတွေလုပ်ခဲ့တယ်လို့ပြောဆိုကြတာနဲ့ပတ်သက်ပြီးသမ္မတရုံးပြောခွင့်ရသူဦးစိုးထေးကသူတကာပြောတဲ့မရေမရစကားတွေပေါ်ခြေခံပြီးတော့ပြောတာဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲအတွက်အထောက်အကူမရတဲ့အပြင်မတည်ငြိမ်မှုနဲ့စိုးရိမ်စရာတွေကိုသာအားပေးရရောက်မှဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။သမ္မတဟာနိုင်ငံရဲ့အုပ်ထိန်းသူဖြစ်တဲ့ရွေးကောက်ပွဲအတွက်ပြင်ဆင်ပုံတွေကိုစောင့်ကြည့်နေကြောင်းမဲပေးနိုင်သူစီရင်အမှားယွင်းအကြပောက်တွေချုပ်တင်မဲပေးရမှာလဲစီမင်းစနစ်နဲ့မညီတာတွေကိုတွေ့ရကြောင်းရွေးကောက်ပွဲကော်မရှင်ကိုအစိုးရကထိန်းချုပ်ထားကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က Popular News Channel ကိုပြောဆိုခဲ့ကြောင်းလဲရိုက်တာသတင်းကဖော်ပြပါတယ်ဒေါ်ဆန်းစုကြည်ရဲ့ Facebook စာမျက်နှာမှာတော့ရွေးကောက်ပွဲအအောင်မြင်မြင်ကျင်းပနိုင်ရေးအတွက်ရည်ရွယ်ချက်ရှိရှိအနောက်ရှက်ပေးမယ့်အားထုတ်မှုတွေကိုသတိပြုကြဖို့ပြည်သူလူထုကိုတိုက်တွန်းနိုင်ကြောင်းတဲ့မှာဖော်ပြပါတယ်